ညီမကြီးအာဆီယံသဘောတူညီချက်၅ရက်ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒီအတွက်အချိန်ကာလသတ်မှတ်ထားပြီးတော့လက်တွေ့ကြကြခိုင်ခိုင်မာမာဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒီနေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးတက်ရောက်လာတဲ့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်သဘောတူခဲ့ကြပါတယ်။ညီမနိုင်ငံတွင်ငြိမ်းချမ်းရတဲ့ဒါရှိခံရဖြစ်တစ်ခုထုတ်နိ
မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာတာဟာမြန်မာနိုင်ငံကိုသာမကအာဆီယံစီးပွားရေးအတိုက်အဝန်ကြီးတည်ဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေတယ်လို့အာဆီယံရဲ့ကြေညာချက်မှာဖော်ပြပါတယ်။အဖွဲ့ဝင်နိုင်ငံတစ်ခုနဲ့ပတ်သက်လို့အာဆီယံရဲ့သမိုင်းမှာအပြင်းထန်ဆုံးလို့သတ်မှတ်နိုင်တဲ့ကြေညာချက်ဖြစ်တယ်လို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံခေါင်းဆောင်တွေပွင့်ပွင့်လင်းလင်းဝေဖန်ပြောဆိုကြပါတယ်။ဒါပေမဲ့လည်းပြည်ရင်းနိုင်ငံရဲ့အကဲခတ်တွေကတော့အဖွဲ့ဝင်နိုင်ငံတွေကြားမှာတနိုင်ငံနဲ့တနိုင်ငံကြားဝယ်မဆက်ရေးမှုနှစ်ပေါင်းများစွာရှင်းသုံးခဲ့တဲ့အာဆီယံရဲ့ဆုံးဖြတ်ချက်တွေထိရောက်ပါမလားဆိုတာတန်တရားနဲ့စောင့်ကြည့်နေကြဆဲဖြစ်ပါတယ်။အာဆီယံနိုင်ငံတွေကြားဆွေးနွေးမှုနဲ့ဆုံးဖြတ်ချက်တွေဟာလက်ရှိစစ်ကောင်စီခေါင်းဆောင်တွေဘက်ကပြောင်းလဲအောင်ဖိအားပေးနိုင်ဖို့ခက်ခဲမယ်ဆိုတဲ့သုံးသပ်ချက်မျိုးတွေလည်းရှိနေပါတယ်။နိုင်ငံရေးလေ့လာသူဦးရဲထွန်းကအခုလိုပြောပါတယ်
။ကျွန်တော်အကဲခတ်ကြည့်တာတော့အဲ့ဒီတော့မမျော်နဲ့နိုင်လို့ထင်တယ်။ဒါကြောင့်လို့ဆိုတော့သူတို့ဒီမနိုင်ငံနဲ့ပတ်သက်လို့ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကတနီတဲ့သဘောထားမထွက်ကြဘူး။ဟိုမလေးရှားတို့အင်ဒိုနီးရှားတို့တခြားနိုင်ငံတွေကနော်သူတို့ကတော့နည်းနည်းသိမှာတဲ့သဘောထားမျိုးရှိတယ်။ဒါပေမဲ့ကမ္ဘောဒီးယားတို့ဖိလစ်ပိုင်တို့ကတော့အဲ့ဒါလိုမဟုတ်ဘူး။အဲနည်းနည်းပို့ပြီးတော့ပြောပြောင်းပြောင်းပေါ့။အဲဆိုတော့ဒီအာဆီယံအာဆီယံအသင်းရဲ့ပြည်မြန်မာကိုနိုင်ကစဉ်းချက်တွေခါလို့ရှိရင်သူကအလုံးဘုံသဘောတူချမှာဆိုတော့ဒီလိုဆွဲပြားနေတဲ့အခါကျတော့ဖြစ်လာနိုင်တာကဟိုဘုံနေရဲ့ကြားနေမြဲပေါ့နော်ငကူအတိုင်းပဲဖြစ်ဖို့များတယ်ငါပြန်ပြီးတော့ထူးခြားထူးထူးခြားကျွန်တော်တို့မမျှော်လင့်နိုင်ဘူးစပါအ
ာဆီယံထိပ်သီးဆွေးနွေးပွဲအပြင်အရှေ့အာရှထိပ်သီးညီလာခံအာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေကြားထိပ်သီးအစည်းအဝေးနဲ့နောက်ဆက်တွဲအစည်းအဝေးတွေကိုဆက်တိုက်ကျင်းပနေပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကန်တို့ကလည်းမြမအရေးအပါအဝင်ဒေသရင်းနဲ့နိုင်ငံတကာကိစ္စတွေကိုကမ္ဘောဒီးယားနိုင်ငံမှာဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးကထုတ်ပြန်ထားပါတယ်။မြမနိုင်ငံကိုဒေသရင်းနိုင်ငံတွေနဲ့အတူပူးပေါင်းပြီးဖိအားပေးသွားဖို့အတွက်ကိုလည်းအမေရိကန်အစိုးရကပြောကြားထားပါတယ်။ဖြည့်ရင်းကနိုင်ငံရေးစီးပွားရေးလေ့လာသူတဦးကတော့အမေရိကန်နဲ့နိုင်ငံတကာရဲ့ပါဝင်မှုနဲ့အာဆီယံရဲ့ဖိအားပေးမှုတွေအပေါ်မှာတန်တရားနဲ့စောင့်ကြည့်နေတယ်လို့ပြောပါတယ
်။ဟို 5.0 consensus တာလည်းမဖြစ်တဲ့အချိန်တကြနေနည်းနည်းလားမပြောနေတာရဲ့အချိန်နောက်အရှိအဆက်ဆက်မြန်မာနိုင်ငံမိတန်တမဲဒီမှာပြည်သမားဘာမတမဲဆိုတဲ့အချိန်ဆိုတော့တနေ့ပို့ထူးရဲ့အချင်းချင်းကိုပြောလို့ရတယ်ဒါပေမဲ့ဒီအချင်းချင်းကဘာမှဖြစ်တဲ့အဓိကတော့ဘာလူလူတဲ့အကျိုးရှိနေတဲ့တိတိတမတိတာတဲ့အကျိုးရလာပါတယ်အဲ့လိုဖြစ်လာမှာဆိုတော့အဲ့ဒါတော့မှန်စာကြည့်အဲ့ကျနေတော့ခုခုရရတော့ရမယ်ဆိုတော့အရောရှိနေတယ်။သို့တော့ဒီကမှာတိကျတယ်ကျန်တဲ့ထောင်သားဆိုပြောလို့ရတော့ဖြစ်တယ်။အဲ့တော့နိုင်ငံသားရဲ့တင်ပြမှုရှင်ကဟိုအတော်ကိုအားမရကြဖြစ်လို့အားဝစီရလည်းဖြစ်တယ်။အဲ့တော့ကျွန်တော်အနေနဲ့တော့ဟိုတိတ်ညံ့ညာစားစားမမျောနိုင်ပါဘူး။
အခုထိတော့မြန်မာနိုင်ငံအရေးမှာအာဆီယံဘက်ကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့ကိုပဲတိုက်တွန်းနေပါတယ်။ဒီဘုံသဘောတူညီချက်တွေထိရောက်မှုမရှိတဲ့အတွက်ပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေလိုနေပြီဆိုပြီးတော့တိုက်တွန်းပြောဆိုနေပါတယ်။ဒါကြောင့်လဲအာဆီယံဘက်ကနောက်ထပ်ဘုံသဘောတူညီချက်တွေထပ်ထွက်လာအောင်မလားဆိုပြီးတော့အကဲခတ်တချို့ကခံမှန်းခဲ့ကြပါတယ်။အဲ့လိုထွက်လာခဲ့ရင်စစ်ကောင်စီဘက်ကတုံ့ပြန်နိုင်ခြင်းသဘောထားအပေါ်နိုင်ငံရေးတုံ့တက်သူဦးရဲထွန်းကအခုလိုပြောပါတယ်
။သူတို့ဘာတွေထပ်တောင်းဆိုဒီတဲ့ပို့ပြီးတော့ဘာတွေထပ်တောင်းဆိုမလဲ။ဆိုတာတော့ကျွန်တော်တို့ပြောလို့မှန်းလို့မတတ်ဘူးပေါ့နော်။ဒါတွေဖြစ်လာမယ်။ဒါပေမဲ့ပေးကြတာကတော့ဘာမှမလိုက်လျော်ဘူးဆိုတာပေးကြတယ်။ဒါကြတာကအဲဒီဘာကြီးတောင်းဆိုတောင်းဆိုတော့လိုက်ပြောမယ်။
မြန်မာနဲ့အာဆီယံအစည်းအဝေးအပေါ်တုံ့တက်သူတွေရဲ့အမြင်တွေပါဒီနေ့အာဆီယံထိပ်သီးအစည်းအဝေးပွဲကတော့လက်ရှိမြန်မာနိုင်ငံတွေအခြေအနေတွေအပေါ်မှာအာဆီယံနိုင်ငံကြီးဝင်ကြီးတွေကမပြတ်ဆောင်ကြည့်နေပြီးတော့အခြေအနေကိုထိပ်သီးညီလာခံကိုတင်ပြဖို့ဆုံးဖြတ်ခဲ့ပါတယ်ထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံကြီးအစည်းအဝေးအပြင်လိုအပ်ချက်ရှိလာရင်တခြားအစည်းအဝေးပွဲတွေမှာပါမြန်မာနိုင်ငံကနိုင်ငံရေးအရာကိုစားမပြုတဲ့သူကိုပဲပါဝင်ခွင့်ကိုပေးဖို့ဆိုတဲ့ကိစ္စပြန်တုံ့တက်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးတဲ့အကြောင်းလဲကြေညာချက်ထုတ်ပြန်ထားပါတယ်